EU ဥရောပသမဂ္ဂရဲ့တန်တမန်တွင်နဲ့ကုလသမဂ္ဂအရာရှိတချို့ပါဝင်တဲ့နိုင်ငံတကာအဖွဲ့အစည်းဟာရခိုင်မြောက်ပိုင်းဒုက္ခသည်လက်ခံရေးစခန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုလေ့လာခဲ့ကြပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးစီစဉ်တွေချောချောမွေ့မွေ့ဖြစ်အောင် EU ဘက်ကလည်းအကူအညီပေးလိုတယ်လို့စန္ဒာပြုတဲ့အကြောင်းအဲ့ဒီအဖွဲ့ကိုလိုက်လံပို့ဆောင်ရှင်းပြခဲ့တဲ့ဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်။
အခု EU ဥရောပသမဂ္ဂတန်တမာအနေနဲ့ကုလသမဂ္ဂအရာရှိချုပ်ကိုရခိုင်မြောက်ပိုင်းမှာရှိတဲ့ဒေသချုပ်ကိုလိုက်လံပို့ပြီးတော့ရှင်းပြခဲ့တယ်လို့သိရပါပါခင်ဗျာ။ဘယ်နေရာတွေကိုအဓိကသွားခဲ့လဲဝန်ကြီးခင်ဗျာ
။ဒီနေရာကြီးကလည်းကောင်းတယ်။အဲ့တော့တော်တော်လေးနှစ်နှစ်ပြည့်ပြန့်သွားဖွင့်ရခဲ့တယ်။အချိန်ကောင်းအချိန်ရရလို့အဲ့တော့ပထမဆုံးကတော့ဒီပြန်လည်လက်ခံရေးစခန်းနှစ်ခုကိုသွားတယ်။တောင်ပြိုလက်ဝဲနဲ့နှစ်ခုပြန်လည်သွားတယ်။နောက်ပြီးတော့ဟိုဒီဂျာစခန်းစဘူးခေါင်လည်းရောက်တယ်။သုံးနေရာရောက်တယ်။အဲ့ဒါပြီးတော့ကင်းနန်းဆမှုဆိုကျွန်တော်ရောက်တယ်နောက်ပြီးတော့ဆက်ကိုတရားဝင်ထွက်ခွာခွင့်ရတဲ့အဲ့ဒီရေလမ်းကြီးပြီးထွက်တဲ့လမ်းပေါ်ဝင်ထွက်သွားလာတဲ့လမ်းပေါ်နေဆက်ကိတ်ကိုအဲ့ဒီကိုရောက်တယ်နောက်ပြီးတော့ပြန်ကြတော့မောင်တော်ကြီးမှဒီကားရတွေ့ရတယ်သူတို့ကလည်းဝင်ညင်တယ်ဆိုအဲ့မှာမောင်တော်ကြီးဝင်ရတယ်နောက်ပြီးတော့ပြန်လာတယ်ဒါပါပဲဒီလို
ဟုတ်ကဲ့တခြား EU တန်တမာနဲ့ထူးခြားခြားသူတို့အနေနဲ့တခြားတွေ့ဆုံတာပဲညာရောရှိပါသေးလားခင်ဗျဆွေးအဖွဲ့တွေပိုင်းနဲ့
ဒီမသွားခင်မှာကျွန်တော်တို့နဲ့တွေးဆုံတယ်တွေးဆုံပြီးတော့ကျွန်တော်တို့သွားမယ့်ခင်းစဉ်ကြီးပြောတယ်အကျိုးကြောင့်နေရှင်းပြတယ်သူတို့သိချင်တာတွေမေးတယ်နောက်ပြီးတော့ထွက်သွားကြတယ်ပြန်လာပြီးတော့ EC စကားကြီးပြောကြတယ်ဒီအိုဒီမော့ဟိုတွေးကြုံနေဖလှယ်ကြတယ်ချန်ပီယံချက်တွေပြီးတယ်ဒါမျိုးတွေပဲပေါ့
ဟုတ်ကဲ့ EU တန်မာနီဘက်ကသူတို့ရဲ့အမြင်ပေါ့ဘယ်လိုများဆွေးနွေးတုံ့ပြန်တာမျိုးရှိပါလဲခင်ဗျာသူတို့တွေးကြုံတဲ့ပတ်သက်လို
့ဟိုကတော့ဒီအထဲမှာပထမဆုံးချိန်ကြုံတဲ့လူတွေပါတယ်လို့အရင်ကသွားပြီးတဲ့လူတွေပါတယ်အဲ့တော့အရင်ကသွားပြီးတဲ့တချို့ကတန်တမာနီရောဒီတန်တမာနီရောနောက်ပြီးတော့ဒီ UN အဖွဲ့အစည်းအတချို့ကရောသူတို့ပထမပါဘူးတဲ့လူတွေပါတော့သူတို့တွေကတော့အများကြီးပဲကြောင်းလဲတာဟိုတွေ့ရတယ်ကောင်းမွန်တဲ့အနေအထားတွေကိုသူတို့ကိုယ်တိုင်တွေ့ရတဲ့အခါကျတော့သူတို့အများကိုရှင်းနေအားရတယ်ဆိုရဲကြောင်းနေပြောတယ်ပူပေါင်းဆောင်ရချင်းတဲ့ကောင်းနေပြောကြတယ်ဒါပါပဲခင်ဗျ
ဟုတ်ကဲ့အခုကျွန်တော်တို့သိရတော့ပြည်ထောင်ဝင်ကြီးကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားနေတယ်အဓိကဒီပြန်လာရေးကိစ္စတွေပေါ့နော်ဒုက္ခသည်တွေလက်ခံရေးကိစ္စတွေညှိနှိုင်းနေတော့အဲ့အလားအလာကိုပြန်ဆနိုင်မှုအလားအလာဘယ်လိုရှိလဲခင်ဗျအဲ
့ဒါတော့ကျွန်တော်တို့မသိသေးဘူးဒီနေ့တွားတယ်ဆိုတော့သိတယ်အဲ့ဒါကလည်းဒီပူပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးတာဖြစ်တဲ့အတွက်ကြောင့်ဟိုကောင်းမွန်တဲ့အလားအလာတွေရလာမယ်လို့ထင်တယ်ဒါပေမဲ့ကျွန်တော်တို့ကခုမှပြန်လာရတာလမ်းမှာပဲရှိသေးတယ
်ကျွန်တ
ော်တို့ဆိုတော့သူတို့ဒီနေ့အခြေအနေကိုကျွန်တော်မသိသေးဘူးခင်ဗ
ျဒုက္ခသည်
တော့ဒါကောင်းမှာဥစ္စာ
ဟုတ်ကဲ့ဒုက္ခသည်တွေပြန်လာမဲ့အခြေအနေရောဘယ်လိုများရှိလဲခင်ဗျအ
ဲ့ဒါလေကျွန်တော်တို့ကတော့အမြင်မြင်ပြန်လာရှိခြင်းနဲ့ဘာဖြစ်လို့ရာသီဥတုကြောင့်မလို့အမြင်မြင်ပြန်လာရှိခြင်းနဲ့အမြင်မြင်အရှင်ပြေရှိခြင်းနဲ့အခုဒီနေ့သွားတဲ့အဖွဲ့အစည်းတွေကလည်းကျွန်တော်တို့လူထားတွေတွေ့တဲ့ခါကျတော့သူတို့ကဒီမြင်မြင်ဝင်လာရင်ကောင်းမယ်ပေါ့ဒါတွေသူတို့လည်းဝိုင်းဝန်းတိုက်တွန်းအားပေးကြမယ်ဆိုတဲ့ပုံစံမျိုးတွေတော့ပြောသွားတယ်သူဒီရေးဝင်ကြီးတို့အဖွဲ့သွားတဲ့နိုင်ငံကြီးကဒီသက်ဆိုင်တာဝန်ရှိတဲ့ရန်တွင်းဝင်နဲ့အခြားသူတွေလည်းပါသွားတယ်ဆိုတော့အဲ့ဒါတွေကလည်းကောင်းမွန်တဲ့လက္ခဏာတွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဘယ်လိုထင်
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုသားညိုဦးဆက်သွယ်မေးမြန်းထားတာပါရှင်။ဒုက္ခသည်တွေပြန်လည်စီစစ်လက်ခံဖို့မြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်အများစုကတော့ပြန်လာဖို့အစီအစဉ်ကိုလက်မခံကြသေးပါဘူး။ဒုက္ခသည်တွေပြန်လာဖို့အစီအစဉ်မှာနိုင်ငံတကာရဲ့စောင့်ကြည့်မှုအထူးသဖြင့်ကုလသမဂ္ဂရဲ့ကြီးကြပ်ဆောင်ရွက်မှုအတိုင်းဖြစ်တဲ့လို့လည်းနိုင်ငံတကာမှာအကြံပြုချက်တွေရှိနေပါတယ်။အခုသွားရောက်တဲ့ EU ဥရောပသမဂ္ဂတန်တမန်အဖွဲ့ဟာသူတို့ခီးစဉ်နဲ့ပတ်သက်လို့မနေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်မယ်လို့သိရပါတယ်ရှင်။